မင်္ဂလာပါရှင်။ AR ရဲ့အတန်းွင့်အစီအစဉ်ကနေကြိုဆိုပါရစေ။ခုနားဆင်ရမှာကတော့ပြည်သူစစ်သားရင်းနှွေးစကားအစီအစဉ်ပဲဖြစ်ပါတယ်။ကျွန်မကတော့ပပပါ။ခုတစ်ပတ်မှာတော့ CDN တက်ကြွကြီးနောင်ယူနဲ့ CDN လေတက်အုတ်ခွဲတက်ကြွကြီးနေဝင်းအောင်တို့ကပါဝင်ပြပြပေးသွားမှာပဲဖြစ်ပါတယ်။လေတက်စီဒီအုတ်ခွဲတက်ကြက်ကြီးနေဝင်းအောင်ကတော့စစ်တပ်မှာ23နှစ်အထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတော့2022ခုနှစ်အေဘီလမှာစီဒီအန်ပြုတ်လုခဲ့တာပါစီဒီအန်တက်ကြက်ကြီးနောင်ယိုးကတော့လေကြောင်းအတက်တင်လေတက်စခန်းဌာနချုပ်ကဖြစ်ပြီးတော့2022ခုနှစ်အေဘီလမှာစီဒီအန်ပြုတ်လုခဲ့တာပဲဖြစ်ပါတယ်လက်ရှိမှာတော့တခြားစီဒီအန်စစ်သားတွေနဲ့တူຫນွေဦးတော်လန်ရေးမှာတတက်တအားပါဝင်နေသူတွေပဲဖြစ်ပါတယ်မင်္ဂလာပါကိုနေဝင်းအောင်မင်္ဂလာပါကိုနောင်ယိုးရှင
်ဟုတ်ကဲ့မင်္ဂလာပါဗျ
ဟုတ်ကဲ့ဒီရက်ပိုင်းမှာပေါ်တော့စစ်ကောင်စီကအထူးသဖြင့်ဒီစကိုင်းမကွေးဘက်တွေမှာဆိုရင်လေကြောင်းကနေပုံကျဲတိုက်ခိုက်တာဆက်တနက်နဲ့ပြက်ခတ်တိုက်ခိုက်တာတွေကိုခက်ဆစ်စိတ်ပြုတ်လုလာသလိုစူလိုက်ပြုံလိုက်တက်ဖြတ်တာတွေလည်းလှုပ်လာတာတွေ့ရပါတယ်ဒီလိုအရက်သားတွေကိုပြစ်မှတ်ထားပြီးတက်ဖြတ်မှုတွေပြန်ပြီးလှုပ်လာတာကဘာကြောင့်လို့ထင်ပါသလဲပြီးတော့ဒီအရက်သားတွေကိုပေါ့နော်အခုလိုအစူလိုက်ပြုံလိုက်ပြစ်မှတ်ထားပြီးလေကြောင်းနဲ့တိုက်ခိုက်တာကစစ်စည်းကမ်းစစ်ဥပဒေနဲ့လည်းမညီတာဖြစ်တော့ကိုနောင်ရုံးမှလည်းပြောပြစရာတွေရှိမှာပေါ့နော်
ဟုတ်ကဲ့ဒီမေကွန်းနဲ့ပတ်သက်ပြီးပထမဆုံးပြောချင်တာကတော့အခုလက်ရှိစစ်တပ်ကသူတို့အနေနဲ့လိုက်နာရမယ့်စစ်ဥပဒေစစ်စည်းကမ်းဆိုပြီးတော့တတ်မှတ်ထားတာတွေတော့ရှိပါတယ်ဗျလင်းမောင်းပိုင်းလို့တွေဆိုလို့ရှိရင်အရက်ပတ်ပြစ်မှတ်တွေကိုမတိုက်ခိုက်ဖို့နောက်ဆုံးလင်းရင်ပြက်ကျသွားခဲ့ရင်တော့ချေးရွာတွေပေါ်မချဖို့ဆိုတဲ့အထိလင်းမောင်းပိုင်းလို့တွေမှာကျင့်ဝတ်တွေရှိကြပါတယ်ဒါဆိုရင်လေတပ်ပိုင်းလို့တွေဘာကြောင့်မလိုက်နာကြတာလဲဆိုတာကပြောစရာရှိပါတယ်အရင်ဆုံးဒီပထမဆုံးပေါ့နော်ကရင်ဒီမှာဖမ်းမိတဲ့လေတက်ပိုင်းလော့ဗုံမှုခိုင်တမ်းမှုနဲ့ဥပမာပေးချင်ပါတယ်ခိုင်တမ်းမှုဆိုတာကလေတက်ပိုင်းလော့တွေတမ်းမှာဆရာတယောက်ဖြစ်တယ်လို့စီနီယာပိုင်းပိုင်းလော့လည်းတယောက်လည်းဖြစ်ပါတယ်တက်မှန်နေခဲ့တဲ့အချိန်တုန်းက KW လေးအုံမှာနှစ်အတော်ကြာမြင်မှုတွေ့မှုနေတော့သူ့ရဲ့စိတ်နေသဘောထားကနူးညံ့ပြီးလက်အောက်ကတပည့်တွေပေါ်သဘောကောင်းတဲ့သူလို့ဆိုရပါမယ်လုပ်ငန်းပိုင်းမှာလည်းဒီလူကအတော်တော်ပါတယ်ဒီလိုလူတော်မှအာဏာသိမ်းပြီးနောက်ပိုင်းဘုံကျဲတိုက်ခိုက်တဲ့အလုပ်ကိုခုံခုံမင်မင်လုပ်နေတာတွေ့ရတယ်ကိုသွားကြဲခဲ့တဲ့ဒီပြစ်မှတ်တွေအပေါ်မှာအမားမှန်ခွဲခြားနိုင်စွာအားနေပြီးတော့အဖမ်းခံရလို့သာအမတန်မှန်လျှော့လိုက်ရပေမဲ့သူလုတ်ခဲ့တဲ့လုတ်ရက်တွေကအခုချိန်ထိမှန်နေတယ်လို့ထင်နေတော့မှာပဲဗျနောက်ထပ်ကိုရီပိုင်လော့နှစ်ယောက်ကတော့ဗိုလ်မှူးခိုင်တမ်းမှုနဲ့တပတ်စင်တဲ့ဗိုလ်မှူးဝင်းမင်းထွန်းနဲ့ဗိုလ်ကြီးပြည့်ဖြိုးအောင်မှာသူတို့နှစ်ယောက်ကအာနာမသိငင်အချိန်ကလေးကကရှင်မီနယ်တိုက်ပွဲမှာလေကြောင်းလက်စွမ်းအပြအကောင်းပြီးတော့တရုတ်ပြည်ကိုဘုံကျော်ကြခဲ့တဲ့သူတွေဖြစ်ပါတယ်ဒီဖြစ်စဉ်တွေဆိုရင်တရုတ်ကဖိအားပေးလို့စစ်ကောင်စီလေတပ်အကြီးပိုင်းတွေဖြစ်တဲ့ပေါ်ကျုပ်လွင်ဦးဖြုတ်ချခံလိုက်ရတယ်လို့ဆိုတဲ့တည်င်းနေထိပါကြားလိုက်ရတယ်ပေါ့နော်သူတို့ကလည်းလေမောင်းတင်တန်းချောင်းကိုအပြောင်းခံလိုက်ရတယ်ဒီလူတွေဆိုလို့ရှိရင်အခုချိန်ထိလေချောင်းပုံကျဲနေပြီးတော့သူတို့လောက်ရမှန်တယ်လို့ထင်နေတော့မဲ့တွေ့ရတယ်ဗျဆိုတော့တချိန်ကအာဏာမသိငင်တက်မှရှိခဲ့တဲ့အချိန်တုန်းကသဘောမနှောကောင်းတယ်လို့အထင်ရှိခဲ့တဲ့ပိုင်းလော်တွေကိုယ်တိုင်ကအခုချိန်ထိလေချောင်းကပုံကျဲတိုက်ခိုက်တာလောက်ရမှန်တယ်ထင်နေရင်သူတို့ကပို့ပြီးတော့စိတ်သဘောထားတိမ်ပြင်းတဲ့ပိုင်းလော်တွေဆိုရင်အခုတက်ပို့ဆိုးနိုင်ပါတယ်အခုလက်ရှိလဲစစ်ကောင်စီလေးတက်ထက်မဲ့ကြံခဲ့တဲ့ပိုင်းလော့တွေအပါဝင်ပေါ့နော်စစ်သားတွေအကုန်လုံးကဘက်နှစ်ခုပဲရှိပါတယ်တစ်ခုကတော့စစ်တပ်ဘက်နောက်တစ်ခုကတော့ဒီတော်လန်ဟေးဘက်ဆိုပြီးတော့တတ်မှတ်ထားလေးရှိပြီးတော့စစ်တပ်ဘက်မှာရှိတဲ့သူတွေဆိုလို့ရှိရင်အထက်ကဘာခိုင်းခိုင်းမှန်နေဆိုပြီးအကုန်လုံးကြတယ်ဗျနောက်ပြီးတော့သူတို့ရဲ့စိတ်နေသဘောထားနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ပထမဆုံးအချက်ကတော့ပထမဆုံးပိုင်းလော့အနေနဲ့ကစစ်တပ်ကမှန်နေဆိုတဲ့ပိုင်းလော့တွေဖြစ်တယ်ပေါ့နော်မတူတော့အထက်ကပြီးတဲ့အမိန့်နေနာခံမယ်။ကုံကုံပြောရရင်မြေပုံညွန့်နဲ့ဘယ်နေရာဘယ်ဒီတောက်ကိုဘုံကျဲဆိုရင်အကုန်ကျဲပါတယ်။မှားရင်မှန်တယ်ဆိုတာသူတို့ခေါင်းထဲမရှိကြဘူး။အထက်အမိန့်ကတောင်ဝင်ရလောက်တာဖြစ်တဲ့အတွက်အပြစ်ကင်းတယ်လို့ယူဆထားတဲ့လေတက်ပိုင်းလော့တွေရှိပါတယ်။ဒုတိယအမျိုးအစားပိုင်းလော့ကတော့တော်လရေးတပ်ဖွဲ့တွေကိုတိုင်းပြည်ဖြတ်တဲ့သူတပုံတွေဆိုပြီးသူတို့စိတ်ထဲမှတ်ယူထားကြတယ်ဗျ။ PDF တွေရှိတဲ့ရွာတွေဆိုရင်အကုန်တပုံရွာပဲ။ဒါဖုံးကြောင်းနေဆိုလဲအတူတူပဲဆိုပြီးစစ်သွေးကြွစိတ်မျိုးဒါလေတက်ပိုင်းလော့တွေမှာရှိကြတယ်အဲ့ဒီလိုဖြစ်အောင်လဲစစ်တပ်ကသူတို့ရဲ့ဒီမိသားစုဝင်တွေစစ်သားတွေကိုစနစ်တကျ brain wash လုပ်ထားကြတယ်ဗျတတိယအမျိုးအစားပိုင်းလော့ကတော့ဒါကိုရက်တည်နေတဲ့စစ်တပ်ရဲ့ဘက်ကိုလိုက်တာပေါ့နော်စစ်ကောင်စီလေတက်ကြီးတစ်ခုလုံးပေါ့နော်အမားနေတယ်ဆိုတာသိကြတဲ့သူတွေရှိတယ်အမျိုးသမီးတွေဆွေမျိုးမိဘတွေကြောင့်ရုံးထွက်ဖို့လဲမကြိုးစားကြဘူးပေါ့နော်ဒီလိုလူတွေကြတော့တိတိယက်နဲ့မတရားမှုကိုမျက်ကွယ်ပြုတ်နေတဲ့ပိုင်းလော်တွေဖြစ်တယ်လို့ပြောကျင်တယ်ဗျဒီလိုလူတွေကိုလည်းတက်ထက်မှအများကြီးမြင်တွေ့ဘူးတယ်ဗောနော်ရှုံပြီးပြောရရင်အခုလက်ရှိလေတက်ပိုင်းလော်အများစုက brain wash မိနေပြီးတော့အခုထိသူတို့လောက်ရက်နဲ့ယက်တီချက်ကမှန်တယ်လို့သူတို့ကိုသူတို့ထင်နေကြဖြစ်တယ်ဗျအခုလက်ရှိလည်းဘုံကျဲလို့ဆုံးမသွားတဲ့ပြည်သူတွေအပေါ်မှာလည်းနောင်နာရမဲ့သူတွေမဟုတ်ဘူးလို့ကျွန်တော်ပြောကျင်ပါတယ်ဗျ
ဟုတ်ကဲ့ဒီတစ်ဖက်မှာဆိုရင်လည်းပေါ့เนาะဒေါ်လာရေးအင်အားစုတွေကလေရင်တွေကိုပြစ်ချတာမျိုးတွေလေတက်စခန်းတွေကိုတိုက်ခိုက်နေတာမျိုးတွေရှိပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကလည်းလျော့သွားတာမျိုးမရှိပါဘူးပြီးတော့ဒီစစ်ကောင်စီရဲ့လေရင်စီတည်သွင်းမှုတွေကိုနိုင်ငံတကာကလည်းပိတ်ဆို့အရေးယူမှုတွေပြုလုပ်နေတဲ့ကြားကပဲပေါ့เนาะဒီလေကြောင်းတိုက်ခိုက်မှုတွေကိုအခုထိဖော်ဖော်တည်တည်အသုံးပြုနေတာကဟိုဘာကြောင့်လဲကိုနေဝင်းအောင်ရှင်
အနာသိမှုမဖြစ်ခင်ကတော့ကျွန်တော်တို့လေးစီကိုစင်ကာပူကနေပြီးတော့အဓိကတင်သွင်းတာပေါ့နော်ပူမာကုမ္ပဏီနဲ့အကျိုးတူပူးပေါင်းနေတဲ့သူရရွှေမန်သားရဲ့ကုမ္ပဏီကတော့တည်ယူပို့ဆောင်ရေးမှာတွဲကားတွေနဲ့မြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့လေတက်နဲ့လေစိတ်တွေကိုပို့လို့ရှိတယ်ပေါ့တည်ယူစိတ်ကတော့တိုင်ကီတစ်လုံးကို2000လောက်ရှိတယ်လို့ကျွန်တော်သိထားတယ်ပေါ့နော်အဲဒီချိန်ကတော့တွဲကားခေါင်းအမျိုးအစားတွေကတော့ဖောကားဟိုအမျိုးအစားတွေပဲဖြစ်တယ်ပေါ့ဟိုနောက်တွဲအလုံးတွေကတော့အတန်လုံးစတီလုံးတက်ထုလုံးဆိုပြီးတော့အမျိုးမျိုးရှိတယ်။ထင်ရှားတဲ့အမှတ်သားကတော့ကျွန်တော်တို့နောက်တွဲလေးစီထဲတဲ့ body အလုံးမှာမှ Z1 လို့ရေးထားလေးရှိတယ်ပေါ့နော်။နောက်တစ်ခုကကားရှေ့ကောင်းလေးကမှန်နေမှာလေးစီတာဝန်ဆိုပြီးရေးလေးရှိတယ်ပေါ့။ဘာကြောင့်ရေးတာလဲဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမော်တော်ဗီကယ်ရဲ့ရန်ကြောက်ပြီးတော့ဒီလေးစီတာဝန်ဆိုပြီးတော့ရေးလေးရေးထားရှိတယ်ပေါ့နော်။အဲ့ပြည်တွင်းမှာလေးစီရှက်လို့ဒါကတော့ကျွန်တော်တို့မကွေးတိုင်းမင်းလားမြို့နယ်မန်တန်ပြာခံကနေပြီးတော့ရေနဲ့ချက်ဆက်ရုံမှာချက်လို့ပါတယ်ခင်ဗျအဲမန်တန်ပြာခံကထွက်တဲ့လေးစီကိုတော့ကျွန်တော်တို့မကွေးလေတဲ့စကန်ဌာနချုပ်ကနေပြီးတော့အဓိကတုံးဆွဲလေးရှိတယ်ပေါ့နော်အာနာတိမ့်ပြီးတဲ့နောက်ပိုင်းမှာတော့လေးစီကို MOGE ညွှန်ကြားရေးမှူးချုပ်ဘုံမူကြီးရွှေမော်နဲ့ပတ်သက်တဲ့ကုမ္ပဏီတွေကစင်ကာပူကနေပြီးတော့တင်သွင်းပြီးတော့အဲတည်ယူပို့ဆောင်ရေးအတွက်ကတော့တွဲကားတွေကိုကျွန်တော်တို့နီလာယိုးမှကုမ္ပဏီကနေပြီးတော့ယူသုံးနေတယ်လို့လည်းကြားရတယ်ပေါ့နော်အာနာသိပြီးနောက်ပိုင်းမှာလေးစီတဲယူနေတဲ့တွဲကားတွေပေါ်မှာရခင်ကတက်ကနေပြီးတော့အကြောင်းမျိုးမျိုးနဲ့ထွက်သွားတဲ့အရာရှိတယောက်စီလိုက်ပါပြီးတော့ဟောတက်ဆိုင်ရလေတက်နဲ့လေစိတ်တွေကိုပို့ဆောင်လေးရှိတယ်အဲ့ဒီနောက်ပိုင်းမှာဒဏ်ခတ်ပိတ်ဆို့မှုတွေရှိတာကြောင့်ကုမ္ပဏီနာမည်တွေအမျိုးမျိုးပြောင်းပြီးတော့စင်ကာပူကနေပြီးတော့တင်သွင်းနေတာအခုနောက်ပိုင်းဆိုရင်ကျွန်တော်တို့အိန္ဒိယနိုင်ငံအတောင်တင်သွင်းနေတယ်လို့တော့ကြားရတယ်ပေါ့နော်အဲဘယ်နိုင်ငံနေပြီးတော့တင်သွင်းတာပဲဖြစ်ဖြစ်ပေါ့အဓိကတမောစိုက်ကတ်တာကတော့ကျွန်တော်တို့တီလဝစိတ်ကန်းပဲပေါ့နော်တီလဝစိတ်ကန်းကနေပြီးမှတဆင့်လေတက်တွေကိုဂါလန် 8,000 9,000 1,000 အစရှိတဲ့တွဲကားတွေနဲ့ပို့လေရှိတယ်ဥပမာကျွန်တော်တို့အဲမော်ဘီလေးတက်စကန်ကိုဟိုလေးစီပို့မယ်ဆိုရင်တီလဝကနေပြီးတော့ကလဝဲတတားပေါ့နော်ကလဝဲတတားကနေပြီးမှကျွန်တော်တို့မောင်းမကန်လမ်းမကြီးတိုင်းမောင်းပြီးတော့မှနတ်ဆင်မီးပွားရံနေပြီးတော့အမှတ်နှစ်လမ်းမဘက်သွားတဲ့ဒံကိုစီဆိုင်ဒံကိုစီဆိုင်နားနေမှကျွန်တော်တို့ဒီအမှတ်3လမ်းအတိုင်းသွားပြီးတော့ထောက်ကျန်မျိုးချောင်လမ်းပေါ့နော်ထောက်ကျန်မျိုးချောင်လမ်းနေပြီးတော့တစ်ဆင့်မော်ဘီလေးတက်စကန်ကိုပို့လေရှိရပေါ့မင်္ဂလာတုံးလေစိတ်ကိုပို့မယ်ဆိုရင်တော့ကျွန်တော်တို့တီလဝမောင်းမကန်နတ်ဆင်မီးပွိုက်အမှတ်နှစ်လမ်းမနေပြီးတော့တစ်ဆင့်အမှတ်3လမ်းမကြီးပေါ့နော်အမှတ်3လမ်းမနေပြီးတော့ကျွန်တော်တို့ဟိုမင်္ဂလာတုံးခေပင်မီးပွိုင်ပေါ့ခရီးပင်မီးပွိုင်ရနေပြီးမှကျွန်တော်တို့ပြည်လန်းတိုင်းသွားပြီးတော့ထမ်းပင်ကုန်မီးပွိုင်နားမှာရှိတဲ့မင်္ဂလာတုံးပြည်ပြည်ဆိုင်ရာလေစိတ်ကအဲကာကိုအဆောက်ဦးဘေးကနေပြီးတော့အဲလေစိတ်စီတိုလောင်ကန်တွေကိုပို့လေရှိတယ်ပေါ့အဲဒီကနေမှတစ်ဆင့်ကျွန်တော်တို့ဒီလေစိတ်ကဘောင်စာကားတွေနဲ့မင်္ဂလာတုံးလေးတဲ့စကန်ဌာနချုပ်ကအဲဘောင်စာကားတွေတဲကိုလေးစီထည့်ပေးလေရှိတယ်ပေါ့နော်ပသိမ်လေးတဲ့စကန်ဌာနချုပ်ကိုပို့မယ်ဆိုရင်တော့ကျွန်တော်တို့တီလဝါကားနေပြီးတော့တစ်ဆင့်မဟာဗန္ဓုလတရာကန္နာပလန်အတိုင်းသွားပြီးတော့အောင်စေရကျိုးတရာပေါ့အောင်စေရကျိုးတရာမှတစ်စစ်ကျွန်တော်တို့တမာကုန်းမီးပွားရနေပြီးတော့ရန်ကုန်ပသိမ်လမ်းမကြီးတိုင်းတဲ့ပြီးတော့ပသိမ်လေးတဲ့စကန်ကိုလင်းစီပို့လေရှိတယ်ပေါ့နော်တောင်ကူလေးတဲ့စကန်ဌာနချုပ်နေပြည်တော်လေးတဲ့စကန်မိထီလာလေးချောင်းတက်တင်လေးတဲ့စကန်တရာဦးလေးတဲ့စကန်ကိုတော့ကျွန်တော်တို့တီလဝမောင်းမကန်လမ်းမကြီးတိုင်းနတ်စင်မီးပွားရနေပြီးမှကျွန်တော်တို့အမှတ်နဲ့လမ်းမအတိုင်းသွားပြီးတော့ဆရာကွင်းလမ်းဆောင်ကနေပြီးမှညာချိုးပြီးတော့ဘကိုးမျိုးချောင်လမ်းပေါ့နော်ဘကိုးမျိုးချောင်လမ်းကနေပြီးမှကျွန်တော်တို့ရန်ကုန်မန္တလေးကားလမ်းမအဟောင်းအတိုင်းသွားလေရှိတယ်ပေါ့တချို့ကအခုလို့ကျွန်တော်ထုတ်ဖော်ပြောလိုက်လို့လမ်းကြောင်းတွေပြောင်းသွားမှကိုစိတ်ပူကြတယ်ပေါ့နော်စိတ်မပူပါနဲ့လို့တကယ်ကဒီရန်ကုန်မန္တလေးကိုသွားတဲ့ကားလမ်းဆိုတော့နှစ်လမ်းပဲရှိတယ်ပေါ့နော်အမြန်လမ်းသုံးမဟုတ်လမ်းဟောင်းဒီနှစ်လမ်းပဲရှိရပေါ့ကိုဗစ်ကာလတော့ကျွန်တော်တို့အမြန်လမ်းကိုသုံးလေးရှိရပေါ့နော်လမ်းဟောင်းကမြို့ဝင်မြို့ထွက်ပိတ်ထားတော့လေးစီတဲတဲ့ကားတွေကြန့်ကြမှုမဖြစ်ဖို့အတွက်ဒီအမြန်လမ်းကနေပြီးတော့သွားလေးရှိတယ်နမ်ဆန်လေးတဲ့စကန်ဌာနချုပ်ကိုတော့ကျွန်တော်တို့တီလဝါနေပြီးတော့တစ်စစ်ရန်ကုန်မန္တလေးလမ်းဟောင်းအတိုင်းသွားပြီးတော့ပျော်ပွဲလမ်းစုံတာစီဖျားငါးစုတောင်ကြီးလမ်းအတိုင်းသွားပြီးတော့နမ်ဆန်လေးတဲ့စကန်ဌာနချုပ်ကိုပို့လေးရှိတယ်ပေါ့နော်တခါတည်းရမှာကျွန်တော်တို့တရားဦး ကနေပြီးတော့တည်ပြီးတော့ပို့တာလည်းရှိတယ်အဓိအဲ့ဒီမှာအဓိကလေးစီရောက်ဖို့အတွက်ခက်ခဲတဲ့လေးတက်တွေကတော့ကျွန်တော်တို့မြေကြီးနားလေးတဲ့စခန်းဌာနချုပ် Homeland လေးတဲ့စခန်းဌာနချုပ်မြိတ်လေးတဲ့စခန်းဌာနချုပ်တွေပဲဖြစ်တယ်ပေါ့နော်အခုနောက်ပိုင်းမှာတော့မိုးတွင်းရောက်တော့မှဆိုတော့ကျွန်တော်ရေလမ်းကြောင်းတွေကိုလည်းအသုံးပြုနိုင်တယ်ပေါ့အဲ့ဒီမှာကျွန်တော်တို့တရားဦးလေးစိတ်အတွက်ဆိုရင်တော့ကျွန်တော်တို့မန္တလေးရွှေကျက်ရက်စိတ်ကမ်းလိုဟာမျိုးတွေကိုမျက်ရည်မပြတ်စောင့်ကြည့်ဖို့လိုအပ်ပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီစစ်ကောင်စီလေတက်မှာရှိတဲ့အခြေအနေတွေကပေါ့နော်လက်ရှိမှာဘယ်လိုအခြေအနေတွေရှိနေပြီးတော့လေရဲမျိုးစားတွေကိုအခုဘယ်လိုမျိုးပုံစံမျိုးတွေနဲ့ဘယ်လိုအမျိုးအစားတွေပေါ့နော်အသုံးပြုနေတာပါလဲကိုနောင်ရိုးကပြောပြပေးပါဦးရှင
့်ဟုတ်ကဲ့ဗျအခုလက်ရှိပြည်တွင်းမှာစစ်ကောင်စီအဓိကတုံးနေတာကတော့ရဟတ်ရင်တိုက်လျင်တိတ်ပုတ်ဆောင်ရင်ဒီလိုမျိုးအကုန်လုံးသုံးပါတယ်ပြည်တွင်းမှာအဓိကသုံးနေတဲ့အမျိုးအစားအနေနဲ့ကတော့ဒါအမိုင် 17 အမိုင် 35 ဒီလိုရဟတ်ရင်တွေဒီ KAW လိုအပေါ်စားတိုက်ခိုက်ရေးချက်လျင်တွေရဝမ်းတာတိလိုမျိုးဘုံကျဲလျင်တွေဝိုင်တွဲလိုတိတ်ပုတ်ဆောင်ရင်တွေဒါတွေကိုအဓိကသုံးပါတယ်ဗျအဲတခြားသော F7 MiG-29 Su-30 JF-17 စတာတွေကတော့ပြည်တွင်းစစ်မှန်မတုံးမှုလို့မဆိုလိုပါဘူးလင်းရင်လင်းရင်တိုက်ရတဲ့တိုက်လေရင်တွေဖြစ်တဲ့အတွက်မြေပြင်တိုက်ပွဲတွေမှာဒီအတုံးနေတယ်လို့ပြောချင်ပါတယ်အဲပထမဆုံးအနေနဲ့ပေါ့နော်ဘုံကျဲခဲ့တဲ့ဖြစ်စဉ်ကိုအရှိခံပြီးပြောပြချင်တာလေးရှိပါတယ်ဒါကတော့မေလ9ရက်နေ့ကစောမြို့နယ်အကြီးပန်းပလွန်ရွာဖြစ်စဉ်မှာဘုံကျဲခံရလို့ဆုံးမသွားတဲ့ဓားပုံတွေကြီးလိုက်ရတဲ့အချိန်မှာအားလုံးကမီးလောင်ကျွမ်းပြီးတော့ဆုံးမသွားတဲ့ပုံစံမျိုးတွေတွေ့ရတယ်ဗျပုံမှန်အချိန်မှာဆိုလို့ရှိရင်လေရင်ကနေပြီးတော့ဆက်တနတ်တွေနဲ့ပြစ်မယ်ဘုံကျဲခံရတဲ့ဆိုရင်အပိုင်းပိုင်းပြက်ပြီးဆုံးမသွားတဲ့ဖြစ်စဉ်တွေကိုဗစီကြီးအနံ့ပါစားတဲ့တိုက်ပွဲတွေမှာကြည့်ရင်သိနိုင်ပါတယ်တိုက်ခိုက်မှုတွေရဲ့နောက်မှာစစ်ကောင်စီတုံးသွားတဲ့ဘုံအမျိုးအစားတွေကိုပါကျွန်တော်အနေနဲ့တုံးတက်လို့ရတယ်ပေါ့နော်နောက်တစ်ချက်ကကြတော့မေလ14ရက်နေ့ကစောမြို့နယ်တောမကြီးကဘုံကျဲခံရတဲ့ဖြစ်စဉ်မှာဒီဖြစ်စဉ်မှာတော့လူနေအိမ်နေပေါ်ဘုံကျဲခံရတဲ့အချိန်မှာလာသားရွယ်ကလင်းငယ်လေးအပါအဝင်ခုနှစ်ဦးဆုံးပါခဲ့ပြီး9ဦးဒဏ်ရာရှိခဲ့တယ်ပေါ့နော်တောမကျေးရွာဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှင်လေကျေးရွာတွေကဘုံကျဲခံရပြီးပျက်စီးတယ်လို့ဒေသခံတွေကမပြောဘဲနဲ့နေအိမ်တွေမီးလောင်တယ်လို့ဆိုပါတယ်နောက်ပြီးတော့ဂျက်လျင်တွေတုံးသွားတယ်လို့လည်းပြောဆိုထားပါတယ်ဆိုတော့စောမြို့နယ်တွေကကျေးရွာနှစ်ခုတိုက်ခိုက်ခံရတဲ့ဖြစ်စဉ်မှာဆိုရင်စစ်ကောင်စီတုံးသွားတာကအပေါ်စားဂျက်လျင်နဲ့မီးလောင်ကျမှုဖြစ်စဉ်တွေကြောင့်မီးလောင်မုံကိုတုံးသွားတယ်လို့ဆိုနိုင်ပါတယ်ဗျနောက်ပြီးတော့ဂျက်လျင်တစ်စီးမှာမီးလောင်မုံကနှလုံးအထိပဲပုံမှန်ဆိုရင်ရှိတ်ဆွဲအသုံးပြုလို့ရတဲ့အတွက်လေရင်ကတစ်စီးတည်းမဟုတ်ဘဲနဲ့အနည်းဆုံးနှစ်စီးဒါမှမဟုတ်သုံးစီးအတွဲလိုက်ဘုံကျဲခဲ့တယ်လို့ပြောနိုင်ပါတယ်ဗျ။ဘာကြောင့်မို့လို့အခုလိုတအပ်ပြောနိုင်တယ်လဲဆိုတော့စစ်ကောင်စီလေတပ်တစ်ခုလုံးကိုကျွန်တော်တို့ဒီမီးလောင်မုံနည်းပညာမျှဝေပေးရတဲ့ project မှာကိုယ်တိုင်ပါဝင်ခဲ့ရတယ်လို့မျိုးအသုံးပြုတဲ့လေရင်ကလည်း KAW လို့အပေါ်စားတိုက်ခိုက်ရေးချက်လေရင်တွေဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်ဗျ။အနောက်တက်လေတိတာစီတဲ့အရာကစစ်ကောင်စီရဲ့လေချောင်းတိုက်ခိုက်မှုပြူပါပါစစ်ကောင်စီကတိုက်ခိုက်ရေးလေရင်တွေချက်လေရင်တွေကပထမဆုံးပြစ်မှတ်ကိုတိုက်ခိုက်တော့မယ်ဆိုရင်ပြစ်မှတ်ကိုအ ਨੇ ဆုံးတစ်ပတ်ပတ်ကြည့်ကြတာရှိပါတယ်ဒါကလည်းတော်လိုင်းအင်အားစုအများဆုံးကသိရှိပြီးဖြစ်မှာပါဒါကြောင့်အများစုကလေရင်နဲ့ဘုံလာခြင်းရှောင်ရှားနိုင်ကြတာများပါတယ်ဒီတော့စစ်ကောင်စီအနေနဲ့ဒေသခံပြည်သူတွေတော်လိုင်းအဖွဲ့စည်းတွေရဲ့တည်နေရာကိုရိတ်စားမိနိုင်မှုဆိုလို့ရှိရင်တရုတ်နိုင်ငံတို့ CH3 UAV လိုမျိုးမောင်းနှင်မဲ့လေယာဉ်တွေတုံးပြီးတော့ကင်းထောက်လာတာတွေ့ရပါတယ်ကင်းထောက်ခြင်းတွေဆိုလို့ရှိရင်လည်းမောင်းနှင်မဲ့လေယာဉ်တွေက overhigh ပေါ့နော်တာမန်ထက်ပိုမြင့်တဲ့အမြင့်တွေပေ3-4000အမြင့်တွေကနေပြီးတော့မြေပြင်ကိုကောင်းကောင်းကြီးထောက်လန်းနိုင်ပါတယ်တိတိကျကျပြောရမယ်ဆိုရင်ညအချိန်မှာရုံတကောင်ခုံနေရတောင်ရှင်းရှင်းလင်းလင်းမြင်နိုင်တဲ့အထိကင်မရာတွေကကောင်းမွန်ပါတယ်ဒီလိုပုံစံနဲ့ပြည်သူတွေတော်လိုင်းအင်အားစုတွေတတိမပြုတ်စေဖို့စစ်ကောင်စီကကင်းထောက်တာတွေလုပ်နေပါတယ်ဒီတော့အဲ့ဒီလိုမောင်းနှင်မဲ့လင်းရင်တွေနဲ့တရင်ထောက်လန်းပြီးရလာတဲ့တော်လိုင်းအင်အားစုနဲ့တရင်အချက်လက်တွေကိုလေတက်တွေကိုသူတို့ကပေးပါတယ်ဒါဆိုရင်အခုလိုကာလမှာအစင်းနဲ့ပြင်ထားတဲ့ဂျက်လီရင်တွေနဲ့အုပ်စုဘွဲပြန်တန်းလာမှာပဲလင်းရင်အများစုကဒါအနိုင်ပြန်တန်းခြင်းပေါ့နော်နောက်ပြီးတော့အမြင့်ကနေဒိုင်မင်ထိုးပြီးတော့တိုက်ခိုက်ရှင်းအဲ့ဒီလိုရှိတာကနေပြီးတော့နိုင်နိုင်ပြင်မြေပြင်ကနေပြီးတော့သတိပြုနိုင်တာဆိုတော့အမြင့်ပေတစ်ခုကနေပြီးတော့ပြန်တန်းပြီးတော့ပြစ်မှတ်အနာရောက်မှရုတ်တရက်ဒိုင်မင်ထိုးဘုံကျဲတယ်လို့ပြောနိုင်ပါတယ်ဒါကတော့ပြစ်မှတ်ရှိရုတ်တရက်လင်းရင်နှစ်စီးလောက်နဲ့ဘုံကျဲတဲ့ပုံစံလို့ဆိုချင်ပါတယ်အဲ့ဒီလိုမျိုးတရင်လက်ဦးမှုရယူပြီးအမိအရတိုက်ခိုက်လာတာဖြစ်တဲ့အတွက်အခုလက်ရှိပြည်သူတွေအထိခိုက်များလာတာကိုကျွန်တော်အနေနဲ့မြင်တွေ့ရတယ်ဗျ
ဟုတ်ကဲ့အခုလက်ရှိအချိန်ထိပေါ့နော်လေကြောင်းအနေနဲ့တော်လန်ရေးအင်အားစုတွေအပါအဝင်ပြည်သူတွေအတွက်တော်တော်လေးကိုဒုက္ခပေးနေစေဖြစ်ပါတယ်ဟိုဆိုတော့လေဒီလေကြောင်းအနေနဲ့ကနေအတက်နိုင်ဆုံးရှောင်လွှဲနိုင်မှုဘာတွေ တိထားဖို့လိုအပ်မလဲတော်လည်းအင်အားစုတွေဘက်ကရောဘာတွေထပ်တိုးလှုပ်ဆောင်နိုင်မလဲပြီးတော့ဒီအခုနောက်ပိုင်းစစ်ကောင်စီဘက်ကဒရုန်းတွေအသုံးပြုပြီးတော့တံပြန်တိုက်ခိုက်လာတာမျိုးတွေလည်းခက်စိတ်စိတ်တွေ့ရပါတယ်ဒါနဲ့ပတ်သက်လို့ရောပေါ့နော်ကိုနေဝင်းအောင်တို့အနေနဲ့ဘာများတိထားတာမျိုးရှိလဲရှင်အဲတော်လည်းအင်အားစုတွေဘက်ကရောဘာတွေတတိထားဖို့လိုမလဲကိုနေဝင်းအောင်မှာပြောပြစရာတွေရှိမှာပေါ့နော
်ခုကာလကတော့ကျွန်တော်တို့လေချောင်းရံနဲ့ပတ်သက်ပြီးတော့တကယ်ကိုအများကြီးတိထားဖို့လိုအပ်ပါတယ်ဒါမှလည်းရှောင်ရှားနိုင်မှာပေါ့နော်လေချောင်းရံနဲ့ပတ်သက်ပြီးတော့ပထမဆုံးသတိပြုစေချင်တာကတော့ကျွန်တော်တို့စစ်ကောင်စီရဲ့မောင်းသူဖွဲ့လေရင်တွေကထတ်တိုးပြီးဝယ်ထားတဲ့အခြေအနေမျိုးပေါ့နော်အာဏာမသိမ်းခင်ကတော့ကျွန်တော်တို့စစ်ကောင်စီမှာ CH3 မောင်းသူဖွဲ့လေရင်12စီးဝယ်ထားတယ်ပေါ့နော်တရုတ်ထုတ်မောင်းသူဖွဲ့လေရင်တွေကိုရခိုင်ကရင်အညာဒေသတွေမှာအဓိကကင်းထောက်တာတွေလုပ်လို့ရှိတယ်ပေါ့နော်အဲမိုင်900အထိထိန်းချုပ်မောင်းနေနိုင်ပြီးတော့တရုတ်နယ်စပ်တွေဖြစ်တဲ့ရှမ်းပြည်နယ်ကရှင်ပြည်နယ်ရှေ့တန်းတွေမှာတုံးဖို့အဆင်မပြေဘူးလို့လည်းသိရတယ်။အဲတောက်ကြောင့်ရုရှားနိုင်ငံထုတ် Orion အမျိုးအစားမောင်းသူမဲ့လေယာဉ်ကိုစစ်ကောင်စီကထပ်ပြီးတော့ဝယ်ထားတာပေါ့နော်။ဒါတွေနဲ့တော်လန်ရေးအင်အားစုတွေရဲ့အခြေချနေထိုင်တဲ့အဆောက်အဦတွေလူစုလူဝေးရှိတဲ့နေရာတွေကိုပြတ်မှတ်ထားပြီးတော့ထောက်လန်းနေတာဆိုပြီးတော့တတွင်ဖျက်သီးတွေကသတိပေးထားတယ်ပေါ့နော်။ဒါကြောင့်လေရင်တွေဘုံကျဲနိုင်ဖို့ပြစ်မှတ်ချဖွေပေးတဲ့မောင်းသူမဲ့လေရင်တွေအပြင်စစ်ကောင်စီရဲ့ drone တွေနဲ့ထောင်လိုင်းမှုမခံရဖို့သတိပြုစီလိုပါတယ်ခင်ဗျ။အဲဒုတိယအချက်ကတော့တော်လိုင်းအင်အားစုတွေမှာလေကြောင်းရံကာကွယ်ရေးလက်နက်တွေစီမံချက်တွေရှိဖို့လိုအပ်တယ်ပေါ့နော်။အများအားဖြင့်တော်လိုင်းတပ်ဖွဲ့တွေဘက်က Wi-Fi စက်တနက်တွေရှိပြီးတော့လေရင်ပြစ်ဆိုပြီးတော့မှတ်ယူထားလေရှိတယ်။တကယ်တော့ Wi-Fi စက်တနက်ကမြေပြင်လက်နက်ကြီးပြစ်ကူအစင်းလောက်ပဲဖြစ်တယ်ခင်ဗျ။တကယ်တမ်းစစ်ကောင်စီလေရင်ကိုထိရောက်နိုင်ဖို့လေရင်ပြစ်တွေမစီမံနိုင်တော့မှကျွန်တော်တို့30မှမှစက်တနက်ကြီးတွေအထိတက်ဆင်ပေးနိုင်ဖို့လိုအပ်ပါတယ်ခင်ဗျာဒီအတွက်လည်းတော်လိုင်းရေးတက်ဖွဲ့တွေကိုအားဖြည့်ပေးဖို့လိုအပ်ပါတယ်နောက်ထပ်လည်းကြေးရွာအလိုက်ဟိုဒေသအလိုက်ပေါ့နော်တော်လိုင်းရေးအင်အားစုတွေဥဆောင်တဲ့လက်ကမ်းစာဆောင်တွေနဲ့ကျွန်တော်တို့လေကြောင်းအသိပညာပေးကြိုတင်ပြင်ဆင်မှုတွေအတက်နိုင်ဆုံးဆောင်ရွက်စေလိုပါတယ်တတိယအချက်ကတော့ဒေသခံတွေအနေနဲ့စည်ရေးအသည့်သတိရှိဖို့လည်းလိုအပ်တယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်လွတ်မြောက်နယ်မြေတွေနောက်တစ်ခုကစစ်တပ်ကင်းစင်နယ်မြေတွေဖြစ်နေပါစေကျွန်တော်တို့လေကြောင်းတိုက်ခိုက်မှုကိုသတိပြုစုလိုပါတယ်ဒါအပြင်ဒေသခံတွေအနေနဲ့စည်ရေးတရင်တော်လန်ရေးတပ်ဖွဲ့တွေရဲ့ပြောဆိုချက်တွေကိုလိုက်နာဖို့လိုအပ်တယ်လို့လူစုလူဝေးနေရာတွေရှောင်ချခြင်းလေရင်တန်းကြားတာနဲ့ကျွန်တော်တို့ဘုံကိုခြင်းတွေဝင်ရောက်ပြီးတော့ဝင်ရောက်ဖို့အတွက်အကြံပြုပါတယ်အခုနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေခက်ဆိတ်ဆိတ်လောက်တာကိုကြည့်ချင်းအားဖြင့်ဆေးရုံစာတင်ကြောင်းဖုံကြီးကြောင်းနဲ့မြို့ရွာတွေပါမကြံတိုက်ခိုက်လာတာကိုတွေ့ရတယ်ပေါ့နော်အဲ့ဒီတွေအထင်ရှားဖြစ်တဲ့အဆောက်အဦတွေမျိုးမှာနေဖို့မတင်ဘူးလို့တော့ကျွန်တော်တွေးမိတယ်တတိထားရမှာတော့ကျွန်တော်တို့လေရင်တန်ကြားတာနဲ့မိမိနဲ့နီးဆက်တဲ့အနီးဆက်ဆုံးပုံဘုံခုချင်းတွေမှာပုံခုရင်တော့အကောင်းဆုံးပုံအဲ့ဒီတွေလည်းဘုံခုချင်းတွေတူးထားဖို့လိုအပ်ပါတယ်ခင်ဗျအခုဆိုရင်အကျန်းဖက်လေတက်ကနေကင်းဖက်ပါမကပဲနဲ့ပေါ့နော်အဲလူသူနိမ့်နိမ့်ရှက်ရှက်အိပ်ပျော်နေတဲ့အချိန်မျိုးတွေမှာပေါ့ဘုံကျဲတိုက်ခိုက်လာတာကိုတွေ့ရတယ်ပေါ့24နာရီအတွင်းအချိန်မီးလေကြောင်းတိုက်ခိုက်မှုလုံးနိုင်တယ်ဆိုတာကိုသတိမမိကြဖို့အခုနောက်ပိုင်းမှာစစ်တပ်တရင်ပြီးပြူစောတူတွေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရက်ရွာလုံးကြုံမှုမရှိတော့ဘူးပေါ့နော်အဓိကပြောချင်တာကကျွန်တော်တို့ရဲ့တော်လန်ပြည်သူတွေအနေနဲ့မလို့အဖဲနဲ့လူစုလူဝေးမလို့ဖို့နောက်တစ်ခုကမိမိပတ်ဝန်းကျင်မှာစစ်တပ်တရင်ပေးနဲ့ပြူစောတူအဖွဲ့တွေကိုမျက်ချိန်မပြတ်စောင့်ကြည့်ပြီးတော့မိမိတို့ရဲ့ရွာလုံးကျုံကြီးအတွက်တော်လန်ရေးရဲဘော်တွေနဲ့ချိတ်ဆက်ပြီးတော့တရင်လက်ဦးမှုယူပြီးတော်လန်တင့်တယ်လို့မျိုးမိမိတော်လန်ရေးတပ်ဖွဲ့တွေရဲ့တရင်ကိုမပေါက်ကြားဖို့လည်းအဓိကအရေးကြီးပါတယ်ဖုံးပြောတာတို့လိုင်းသုံးတာတို့ကအစအထူးသတိထားပြောတဲ့သုံးတင်တယ်ပေါ့နော်စစ်တပ်ရဲ့လှုပ်ရှားမှုတွေကိုမျက်ချိန်မပြတ်လေးလာစောင့်ကြည့်ဖို့လည်းလိုအပ်တယ်လေတက်ရဲ့လေချောင်းတိုက်ခိုက်မှုပြုလုပ်ဝင်ဆိုရင်တိတိတတထင်းထင်းရှားဆုံးကတော့ကျွန်တော်တို့ရုံးချိန်နောက်ပိုင်းနေရုံးပိန့်ရက်ဒီလိုနေမျိုးတွေမှာလေရင်တက်တယ်ဆိုရင်တော့ကျွန်တော်တို့လေချောင်းတိုက်ခိုက်မှုပြုလုပ်ဖို့အတွက်တရားရဂိုင်လုံးတည်ကြရဲဆိုတာအထူးသတိပြုဖို့မမေ့ပါနဲ့အများဆုံးစစ်တပ်ကလေချောင်းတိုက်ခိုက်မှုလုပ်နေတဲ့လေရင်တွေကတော့ကျွန်တော်တို့ Jet Fighter တို့ MiG-35 ရဟတ်ယင် MiG-2 ရဟတ်ယင်ဝိုင်းတဲလေရည်တွေနဲ့အခုနောက်ပိုင်းမှာစစ်တပ်ကဟိုတိုက်ခိုက်တယ်ပေါ့နော်အခုနောက်ပိုင်းမှာဆိုရင် drone တွေပါတွင်တွင်ကြဲကြဲအသုံးပြုလာတာကိုတွေ့ရပါတယ်ခင်ဗျာကျွန်တော်တို့တော်လန်ပြည်သူနဲ့တော်လန်ရေးရဲဘော်တွေအကြမ်းဖက်လေတပ်ရဲ့လေကြောင်းတိုက်ခိုက်မှုရံမှကင်းလွတ်နိုင်ပါစေလို့စွမှုန်ကောင်းတောင်းလိုက်ပါတယ်
တစ်ပတ်ရဲ့ပြည်သူစစ်သားရင်းနှင်းစကားအစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါနားဆင်ပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်တနင်္ဂနွေနေ့ဒီမှာလဲဘယ်လိုစိတ်ဝင်စားဖွယ်ရအကြောင်းအရာတွေကိုနားဆင်ရမလဲဆိုတာစောင့်မျှော်ပေးကြပါအောင်ရှင်